ဧပြီလ30ရက် Fast News Agency သတင်းမှာလာမယ့်2022ခုနှစ်ကြာရင်မြန်မာနိုင်ငံလူဦးရေရတဝက်နေပါဟာဆင်းရဲမွတ်တေတဲ့အဆင့်အခြေအနေအောက်ကိုရောက်ရှိသွားနိုင်တဲ့အန္တရာယ်နဲ့ကြုံတွေ့ရဖို့ရှိတယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကထုတ်ပြန်သတိပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအတဲဟာကိုရိုနာကိုဗစ်ကပ်ဘေးနဲ့စီဝါရေးဝင်ငွေကျဆင်းမှုစတဲ့အချက်တွေနဲ့ပူးပေါင်းမိပြီးပုံမဆိုးွားတဲ့အခြေအနေအောက်ကိုရောက်ရှိသွားနိုင်ကြောင်းလဲဖော်ပြပါတယ်မြန်မာလူဦးရေရဲ့48.2%ကျခန့်နှုန်းဖြစ်တဲ့ပြည်သူ26သန်းဝန်းကျင်ဟာလာမယ့်2022ခုနှစ်မှာဆေးရမွတ်တေမှုအခြေအနေအောက်ကိုကြောက်ရောက်သွားနိုင်ချေရှိနေပါတယ်တဲ့ဒါဟာနိုင်ငံလူဦးရေရဲ့တဝက်နီးပါးဖြစ်ပါတယ်ပြီးခဲ့တဲ့2019ခုနှစ်ကစရင်မှာနိုင်ငံအတွင်းဆေးရမှုတခံရသူအရေးအတွက်ကလူဦးရေရဲ့25ရာနှုန်းနီးပါးရှိခဲ့တာပါပြီးခဲ့တဲ့2019ခုနှစ်ကတရက်ဝင်ငွေအမေရိကန်ဒေါ်လာနဲ့ညီမျှတဲ့မြန်မာငွေ1590ကျပ်အောက်ဝင်ငွေရရှိသူကိုဆင်းရဲတဲ့အဆင့်အဖြစ်ကုလသမဂ္ဂ UNDP ကသတ်မှတ်ခဲ့ပါတယ်မြန်မာနိုင်ငံမှာတရက်ဝင်ငွေဒေါ်လာအောက်ရချတဲ့သူတွေကအများစုဖြစ်ပါတယ်ဒါအပြင်နိုင်ငံရေးပြဿနာတွေကြောင့်အသေးစားစီးပွားရေးလုပ်ငန်းလေးတွေထိခိုက်ခဲ့ရပြီးဝင်ငွေကျဆင်းစားနပ်ရိက္ခာမလုံလောက်အခြေခံဝန်ဆောင်မှုတွေနဲ့လူမှုရေးအကာအကွယ်တွေဆုံးရှုံးထိခိုက်ခဲ့ရကြောင်းအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးတွေပို့ပြီးတော့ထိခိုက်ကြရကြောင်းကုလသမဂ္ဂ UNDP ကပြောပါတယ်ဒီကြားထက်ဘူးလေးရဖယုံစင်ဆိုတာလိုကိုရိုနာကိုဗစ်ကပ်ဘေးနဲ့အရသာအစိုးရကိုစစ်တပ်ကအာဏာသိမ်းလိုက်ပြန်တဲ့အကျိုးဆက်တွေကြောင့်လည်းအခြေအနေတွေပို့ပြီးတော့ဆိုးဝါးသွားခဲ့ရပါတယ်2020ပြည့်နှစ်အစပိုင်းကတည်းကနိုင်ငံတွင်းကအိမ်အောင်စုစုစုပေါင်းရဲ့83ရာခိုင်နှုန်းကျော်ဟာစီးပွားရေးဝင်ငွေကျဆင်းနေပြီဖြစ်တယ်လို့ကုလသမဂ္ဂ UNDP ကပြောပါတယ်ဒီအတွင်းဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြန်တဲ့အခါမြန်မာဟာနိုင်ငံရေးအကျပ်အတဲတွေကိုပါကြောက်ရောက်သွားခဲ့ရပြန်ပါတယ်ပြည်သူလူထုဘက်ကလည်းစစ်အာဏာသိမ်းအစိုးရနဲ့မပူးပေါင်းရေးအလုံးမစင်ရေးလူထုလှုပ်ရှားမှုနဲ့တုံ့ပြန်ခဲ့ပါတယ်စစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်တိစုံသူ960ဝန်းကျင်ရှိခဲ့ပြီး3500နီးပါးဖမ်းဆီးထိန်းသိမ်းအကျဉ်းချခံခဲ့ရပါတယ်တစ်ဖက်မှာလည်းနိုင်ငံအတွင်းကိုရိုနာကိုဗစ်ကပ်ဘေးကြောင့်ကူးစက်ခံရသူအရေအတွက်အခုထိ3,400ကျော်ရှိပြီးသေဆုံးသူ3,200ကျော်ရှိခဲ့ပါတယ်။ဒါပေမဲ့မြန်မာမှာအခုနှစ်အစပိုင်းကစပြီးကိုရိုနာကိုဗစ်နေ့စဉ်ကူးစက်မှုတွေများများဆန်းဆန်းကျဆင်းလာနေပါတယ်။စားနပ်ရိက္ခာနဲ့လုံခြုံရေးစီးနှုန်းတွေကတော့စစ်တပ်ကအာဏာသိမ်းခဲ့ချိန်ကစပြီးမြင့်တက်သွားခဲ့တဲ့အတွက်စီးရင်သာအောက်ခြေပြည်သူတွေအခက်တွေ့နေရပါတယ်။မြန်မာစစ်တပ်ကတော့နိုင်ငံစီးပွားရေးရဲ့ကြီးမားတဲ့အစိတ်အပိုင်းတွေဖြစ်တဲ့ကြောက်မြင့်ရတနာ၊မိုဘိုင်းဖုန်းစနစ်၊ခရီးသွားလုပ်ငန်း၊စားသောက်ကုန်နဲ့အဖျော်ယမကာစတဲ့စီဘော်ရဲ့လုံငန်းကဏ္ဍတွေမှာပါဝင်ထားတာပါအခုအခါကမ္ဘာနာမည်ကျော်တဆိတ်အဝိအထည်တွေကိုလောကကဈေးချိုတဲ့မြန်မာနိုင်ငံမှာလာရောက်လုပ်ကင်ထုတ်လုပ်နေကြတဲ့ကုမ္ပဏီတွေဟာအခုတော့သူတို့ရဲ့လုပ်ငန်းတွေမြန်မာနိုင်ငံမှာဆက်ပြီးတော့လုပ်သင့်မသင့်စဉ်းစားချိန်ဆနေကြပြီလို့ဆောင်းမမှာဖော်ပြပါတယ်ဧပြီလ30ရက်မလေးရှားအခြေစိုက်ဘာနမသတင်းမှာတော့မြန်မာနိုင်ငံကစစ်အစိုးရအနေနဲ့ရပ်ဘက်အစိုးရကိုအာဏာပြန်လွှဲသိမ်းပြီဆိုတဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာစစ်အာဏာသိမ်းအစိုးရအနေနဲ့ရပ်ဘက်အစိုးရကိုအာဏာပြန်ပြီးတော့အပ်ဖို့ရှင်းလင်းတိကျတဲ့အချိန်အပိုင်းချပေးရမှာဖြစ်ကြောင်းအမျိုးသားကာကွယ်ရေးတက္ကသိုလ်ဗမောက္ခဟောင်းဒေါက်တာအရုဏကုဘေနတ်ကပြောလိုက်ပါတယ်။နိုင်ငံတော်အာဏာကိုပြန်လည်လွှတ်ရဖို့အတွက်အချိန်ကာလတစ်ခုသတ်မှတ်ဖို့အဓိကလိုအပ်ပြီးအဲ့ဒီလိုသတ်မှတ်နိုင်မှသာအာဆီယံကတွန်းအားပေးနေတဲ့အပြုသဘောဆောင်ပြန်လည်ရင်ကျစေရည်လုပ်ငန်းစဉ်ပေါ်ပေါက်လာမှာဖြစ်ကြောင်းအခုနှစ်ကုန်ပိုင်းမှာရွေးကောက်ပွဲကျင်းပမယ်လို့စစ်တပ်အစိုးရကပြောပေမဲ့တစ်ဖက်မှာလည်းကိုရိုနာကိုဗစ်ကရောဂါကူးစက်မှုကပုံမဆိုးဘလာနေကြောင်းမြန်မာနိုင်ငံကိုပိတ်ဆို့ရေးယူတာဟာပြဿနာကိုဖြေရှင်းရမရောက်ကြောင်းလည်းပြောပါတယ်ပြီးခဲ့တဲ့တော့ကြနေ့ကဘာနာမာရုပ်တံကထုတ်လွှင့်ခဲ့တဲ့မြန်မာနဲ့အာဆီယံဆိုတဲ့ခေါင်းစဉ်အောက်ကဆွေးနွေးပွဲအစီအစဉ်မှာပြောဆိုခဲ့တာပါမြန်မာနိုင်ငံစစ်အစိုးရကတော့ရွေးကောက်ပွဲကျင်းပမယ့်နေ့ရက်ကိုမကြေညာသေးပါဘူးလို့ဆောက်မကဖော်ပြပါတယ်ခင်ဗျာ